ကချင်ပြည်နယ်အရှေ့ပိုင်းကစည်ရဲနဲ့စီးပွားရေးအရာအရေးပါပြီးတော့မြေရှားတထုထွက်တဲ့ခြိပွေနဲ့ဆော့လော့ကို၄ရက်အတွင်းမှာပဲ KIA ကချင်လွတ်မြောက်ရေးတပ်မတော်ကသိမ်းယူလိုက်နိုင်ပြီဖြစ်တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပြောဆိုပါတယ်။ဒါ့အပြင်ပန်ဝါအခြေဆိုင်ဦးစခုံတိန်ရင်ရဲ့နေချားဆောင်တပ်ဖွဲ့ကိုပါ KIA ကထိန်းချုပ်လာနိုင်တဲ့အခြေအနေရှိနေပြီလို့လည်းဆိုပါတယ်။ကချင်ပြည်နယ်အတွင်းကစည်ရဲပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးပါမယ်။
ချီဝေဆော့လော်နဲ့ရှငော်ဒေသတွေဘက်ကို KIA ပူးပေါင်းတပ်တွေကစက်တင်ဘာလ29ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာပါဒီကနေ့မနက်မှာတော့ဆော့လော်မျိုးကိုတင်းယူလိုက်ပြီးတော့ကချင်ပြည်နယ်အရှေ့ဘက်ကျောမှာအရေးပါတဲ့နေရာတွေကိုတင်းယူနိုင်ပြီဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဆော့လော်ကိုတော့ဒီနေ့မနက်9နာရီဝန်းကျင်လောက်မှာအပီးတင်းပိုက်လို့ရပါပြီစစ်ဘွေလည်းမနက်အတင်းလိုက်ပြီရှငော်တင်းပြီစစ်ဘွေလည်းတင်းပြီကိုဆော့လော်လည်းပြန်တင်းပြီရဲ့ပါတဲ့အမြင့်တွေအကုန်လုံးတင်လိုက်တာဖြစ်ပါတယ်။ကိုတော့အဲ့ဒီတကြောလုံးမှာတော့တပ်စခန်းတွေမရှိတော့ဖြစ်နေပါနော်။ဟိုရှစ်ဖွေမြို့နယ်မှာတော့ဟောကြားနေတာတော့ဥစားပေါ့အဲပန်းဝါပဲပဲကြမ်းတာ
။ဒိန်းစီရမိတဲ့လူလက်နက်စည်ရင်ကိုရှေ့တန်းတပ်တွေကတင်ပြလာတာမရှိသေးကြောင်းလည်းပြောပါတယ်။ချီဝေမြို့နယ်ပန်းဝါဒေသဟာဥစခုံတိန်ရင်ရဲ့နေချားဆောင်တက်အခြေဆိုင်ရာဒေသဖြစ်တယ်လို့မြေရှားတပ်ထုထွက်ရှိရာဒေသလည်းဖြစ်ပါတယ်။ကချင်တရင်သမားတူကတော့ KIA ကချီပွေနဲ့ဆော့လော်မျိုးတွေကိုတင်းယူလိုက်တာကြောင့် KIA ဘက်ကစစ်ရေးသားမကစီးပွားရေးအရပါအာသာလာမှာဖြစ်ကြောင်း VOA ကိုပြောပါရယ်
။ဖွေနဲ့ဆော့လော်ကဒေးရအသွေးတင်းလာပေါ့နော်တင်းလာဆိုတော့ဒီချီပွေဆော့လော်ဘက်ကြီးကိုကြီးတချင်းတပ်မဟာတွေကြီးဒါရိုက်လမ်းပေါက်တွေလည်းပြောလို့ရပြီပေါ့သူတို့လမ်းမှာအသာစီးတင်ရှိတော့နောက်တစ်ခုကတော့ဒီအခုကြီးပွားရေးအရကြည့်မယ်ဆိုရင်လည်းဒီဖွေတို့ဆော့လော်တို့ကမေချတတ်တူရန်တူတဲ့နေရာဆိုတော့အဲ့နေချတတ်တူးတဲ့နေရာတွေကိုလည်းကေကအခုစိတ်တပိုင်းတော့သူလည်းထိမ့်ထုတ်လာနိုင်ပြီလို့ပြောလို့ရတယ်ပေါ့အပြင်နောက်တစ်ခုကဒီပန်ဝါဘက်မှာရှိတဲ့ဥစခွန်တင်းရင်ရဲ့နေမျိုးကိုလည်းသူတို့ဝိုင်းပိတ်ထားနိုင်ပြီလို့ပြောလို့ရတဲ့အခြေအနေတော့ဟုတ်ပါလေအခုအချင
်းပြီးခဲ့တဲ့ဂျွန်လာလေလောက်က KIA နဲ့ပူးပေါင်းတပ်တွေဟာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းမှာအရေးပါတဲ့ဝိုင်းမော်ကမ်ပိုက်ဒီလမ်းမပေါ်ကစတုံးမျိုးကိုတင်းယူခဲ့တယ်လို့ဝိုင်းမော်ချီဝေလမ်းပေါ်ကစနီခူးဘန်တောင်နဲ့ရှငော်ဆတဲ့ကြေးရွာတွေမှာရှိတဲ့ပြည်သူစစ်နဲ့အနေကြားဆောင်တက်စခန်း၄ခုကိုတင်းယူခဲ့ပါတယ်။ဒီအပိုင်းတွေမှာတော့ကချင်ပြည်နယ်မိုးမောင်းနဲ့ဖားကန့်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်။ချီပွေနဲ့ဆော့လော်မျိုးကို KIA ကတင်းယူနိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျ။